ဟုတ်ကဲ့ဆရာဗုဒ္ဓဂါယဖျားဝင်းအတွင်းဘုံပေါက်ွယ်ပြီးနောက်ပိုင်းမှာပေါ့နော်ဆရာဒီအကျန်းဖက်သမားတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့အိန္ဒိယအစိုးရကတော်တော်လေးထုတ်ဖော်ပြောဆိုတာတွေတွေ့ရပါတယ်ဆရာဆရာအနေနဲ့သိထားတာတွေရောပြောပြပေးနိုင်မလားရှင
်ဂျော်လန်နဲ့ခွန်နီနဲ့ဖြစ်ကလေးကဒီတဲ့နဲ့ပတ်သက်ပြီးတော့အိန္ဒိယမီဒီယာနဲ့အိန္ဒိယတာဝန်ရှိသူတွေကတော့သူတာဝန်ရှိတဲ့အလျောက်ပြောကြရေးကြထုတ်ကြပါတယ်ခင်ဗျာအခုချိန်နဲ့တည်းရခံမမိသေးဘူးပေါ့လေတန်တရားရှိတာတွေပဲရှိတယ်ပထမဦးဆုံးတော့ဒီ IM လို့ခေါ်တဲ့အိန္ဒိယမူဂျာဟက်တင်အဖွဲ့ကိုသူနံပါတ်၁ဆန်ရရှိဒီဖွဲ့ကအိန္ဒိယကိုခြေစိုက်ပြီးအိန္ဒိယကိုဆန့်ကျင်တဲ့ဘာသာရေးအစွန်ရောက်အဖွဲ့တစ်ခုပေါ့နောက်တစ်ခါ CCTV စောင့်ကြည့်ကင်မရာတွေကနောက်ဆုံးသူတို့တန်တရားရှိတာကတော့ဒီလူဟာကတုံးတုံးပြီးတော့သင်္ကန်းလို့ဝတ်ထားတဲ့မွန်ဂိုလိုက်လို့ခေါ်တဲ့ကျွန်တော်တို့ပမာရင်းနဲ့တူတဲ့အသားအရည်ရှိတယ်သူဟာဒီအဆမ်ပြည်နယ်လာတာဖြစ်နေတယ်သူစံရရှိထားတယ်။စကရေပေါ့ဒီတမားပြီးမှဖြစ်တဲ့ဘုရဘာသာနဲ့မွတ်ဆင်ဘာသာဝင်ကြမှာပြဿနာကနေပြီးတော့ဆက်ပြီးရိုက်ခတ်လာတာလို့စံရရှိတဲ့အတွက်တမားဒီဘက်ကိုသူစံရဥပ္ပီပါတယ်။အဲ့ဒီခါမှာဒီရိုဟင်ဂျာလို့ခေါ်တဲ့မွတ်ဆင်ဘာသာဝင်ဒီလိုသူအယုံစိုက်ပါတယ်။ဒီအတွက်လည်းပဲအိန္ဒိယဒီဒီရဲ့အတွန်းဝင်လာပြီးတော့ဒီမြန်မာနိုင်ငံသောဘက်ကသရတနေရှိတဲ့ကြောင်းလေးပြောထားတယ်။တစ်ဆက်ထဲမှာဘင်္ဂလားဒေ့ရှ်ပါလာတဲ့ပေါ်အိန္ဒိယနဲ့ပမာဏနဲ့ကြာ
။
ဘင်္ဂလားဒေ့ရှ်လည်းဒီလိုအများပြတ်တဲ့ဒုက္ခတွေဒီရောဒီဘာသာရေးဆွံ့ရောက်ပြီးရောဟိုဆက်ဖြစ်နေတော့ကနောက်ဆုံးသူတို့ဆိုရင်ချက်ကြီးတဲ့ဆိုရင်ချက်တစ်ခုကတော့ဒါတော့သုံးနိုင်ငံလုံးပဲဆိုရင်ချက်တစ်ခုပါ။ဘာကြောင့်လဲဆိုတော့ဒီရိုဟင်ဂျာနာမည်နဲ့အစ္စလမ်ဘာသာဆွံ့ရောက်မွတ်စလင်ဘာသာဝင်ရည်ပြီးတော့လက်နက်ကိုင်တင်တန်းနေရာတစ်ခုဖွင့်မယ်ဆိုတော့ထောက်လိုက်တရင်ချက်လက်တွေကိုဒီဘင်္ဂလားဒေ့ရှ်အစိုးရကိုလည်းဒီအင်ဂျီယာဘက်ကပြောထားတယ်လို့သိရပါတယ်ခင်ဗျာအဲဒါကြောင့်ဟိုဒီကိစ္စကတော့ရှုပ်ထွေးစေဖြစ်ပြီးတော့အင်ဂျီယာအစိုးရလည်းမျက်စိမပြတ်ဒါကိုလိုက်နေတယ်မီဒီယာနဲ့ဒီပေါ်မှာတာဝန်သိစွာနဲ့ဆုတ်တင်ပေးနေတယ်လို့ပြောရမှာပါခင်ဗျာ
ဟုတ်ကဲ့ဒီဘုံပေါက်ွဲပြီးနောက်ပိုင်းရောဆရာဒီအိန္ဒိယအစိုးရအနေနဲ့ပေါ့လေဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ဘာတွေဆောင်ရွက်နေတာမျိုးရောဆရာတို့အနေနဲ့တွေ့ရပါလဲရှင့
်ဘုံပေါက်ွဲပြီးတော့အိန္ဒိယဆိုတာနမဂယူဆိုင်တယ်လို့ပြောရမှာပေါ့လေဒီဗုဒ္ဓဂယာဒီမဟာဗောဓိစေတူတော်ကြီးဟာဒီအိန္ဒိယနိုင်ငံရဲ့ကမ္ဘာယဉ်ကျေးမှုအမွေနဲ့စည်ရင်ထဲမှာပါတဲ့နေရာတစ်ခုဖြစ်ပါတယ်အဲဒီအတွက်လည်းသူတို့တံမိုးထားကြတယ်ဒီအတွက်လည်းပဲဗဟိုစုံစမ်းထောက်လိုက်ရင်အဖွဲ့အစည်းကိုလွတ်ပြီးတော့သူတို့ဆောင်ရွက်နေတယ်ခင်ဗျအခုဆိုရင်ဖျားကောဘကအဖွဲ့အစည်းတစ်ခုလုံးတော့မှစစ်ခံရတယ်လို့ကောဘကကတာဝန်ပေးထားတဲ့ကောဘရာလုံခြုံရေးအဖွဲ့ကိုလည်းဖြုတ်ပြီးတော့အသစ်တာဝန်ပေးပါတယ်အခုဖျားတဲ့ကိုသုံးမင်းကားတွေလည်းမဝင်ရဘူးနောက်ဖျားဝိုင်းနေဆိုရင်လည်းကင်မရာနဲ့မိုဘိုင်းဖုန်းတွေလည်းမယူရတော့အောင်လုံခြုံရေးတင်းကျပ်လာတယ်ဖျားပတ်ဝန်းကျင်မှာရှိတဲ့ဈေးဆိုင်တွေဆိုရင်အကုန်လုံးဘူဒိုဇာနဲ့ထိုးပြီးဖျက်ပြီးပြီခင်ဗျအချိန်ထဲမှာဟိုကျွန်တော်တို့ပမာတွေနဲ့ပတ်သက်ပြီးဆိုရင်ချက်တစ်ခုကတော့ဒီမြန်မာတန်ရုံကိုလည်းချင်းချောက်မှုစာတွေရတယ်လို့ကျွန်တော်တို့တဆင့်စကားသိရတယ်ဆိုအဲ့ဒီသတင်းစကားကလည်းဆရာတော်ဒီစာတင်နေတဲ့ကိုတော်ကြီးရောက်လာတယ်ဘုရားခင်ရကဘုရားဘာသာရဲ့အချက်ချဖျားပွန့်တော်မူရာပေးမလို့ပတ်ဝန်းကျင်မှာနေကြတဲ့အင်ဂျင်နီယာနိုင်ငံသားတွေကမွတ်စလင်လူမျိုးတွေများတယ်ခင်ဗျဒါကြောင့်ဆက်ဆံရေးကအရင်လိုဟိုမဟုတ်တော့ဘဲနဲ့ပြောင်းလဲလာတော့ခုသူဘုန်းကြီးတန်ခါရဆရာတော်တချို့ဆိုရင်ဟိုစာမွေးပြီးရင်ပမာပြီးပြန်ကြွမယ်ကိုတော်တွေတောင်မှရှိလာတယ်ပေါ့လေအလားတူဒေးလီမှာလည်းပဲရိုဟင်ဂျာနာမည်ပေါ့လေရိုဟင်ဂျာတော့သူတို့ခေါ်လို့မရဘူးအဲဘာကြောင့်လဲဆိုဒုက္ခတဲ့ဆိုတဲ့ refugee အစင်းမှာမြန်မာဆိုတဲ့အစင်းမှာဝင်နေသို့တော့တိတာရကအသာရေးနဲ့ဘာသာရေးရကတော့ဒီရိုဟင်ဂျာတွေပေါ့လေရာနဲ့ပေါ်ပြီးချီပြီးရောက်နေတော့ကဒီပေါ်မှာလည်းအိန္ဒိယဆိုတာလူမျိုးရေးပိုင်းကစောင့်ကြည့်နေတယ်လို့ကျွန်တော်တို့နားလည်ပါတယ်ခင်ဗျာ
အခုဒီကျန်းဖက်မွတ်စလင်တွေကနေပြီးတော့မြန်မာနိုင်ငံကိုတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုတာမျိုးနောက်မြန်မာနိုင်ငံပေါ်မှာဂျီဟတ်စစ်ပွဲဆင်နွှဲမယ်ဆိုတာမျိုးဒါတွေကဘလောက်အထိမြန်မာနိုင်ငံအတွက်အန္တရာယ်ရှိနိုင်လဲဆရာ
ကျွန်တော်မြင်တာကဒီဟာကမြန်မာနိုင်ငံတစ်ခုရဲ့ကိုယ်ပွက်လေးကိုကြည့်ပြီးတော့အန္တရာယ်လို့မမြင်ဘဲနဲ့ကမ္ဘာလုံးဆိုင်ရာအနေတစ်ခုရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်။ကျွန်တော်တို့ဒီအခြေတော်အချက်နဲ့တောင်အချက်နိုင်ငံတွေမှာကြာရောက်နေတဲ့ဘာသာရေးအဆုံးရောက်မှုပေါ့လေ။ဒီဟာရဲ့စေကုန်စကန်တစ်ခုပမာပြီးယာယီသူတို့လှုပ်လာတဲ့အနေအထားရှိတယ်။ဒီပြဿနာကသေးသေးလေးခိုးဝဲလင်းမဟုတ်ဘူး။ဘာသာရေးကိုအကြောင်းပြုပြီးတော့အကြမ်းဖက်နည်းနဲ့ပေါ့လေ။ဆောင်ရွက်မှုတွေရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီနေရာမှာကျွန်တော်တို့အလွန်သတိထားဖို့ကောင်းတဲ့အချက်ပေါ့လေ။ကျွန်တော် တော်တို့ကဒီရိုဟင်ညာဆိုတဲ့နာမည်အစ္စလာမ်ဆိုတဲ့ဘာသာနဲ့မွတ်စလင်ဆိုတဲ့လူမျိုးတွေအလားတူပဲဒီနေ့တရားဝင်သုံးနေတဲ့ပင်္ဂါလီဆိုတဲ့အသုံးနှုန်းနေရာသာဟိုရိုးထွေးနေရာတွေတွေ့တယ်ခင်ဗျာအဗမာပြည်မှာမြေပေါက်ပြီးတော့ဟိုနေခဲ့ကြတဲ့သမန်အစ္စလာမ်ဘာသာဝင်တွေနဲ့လက်နက်ကင်ပြီးတော့ကျမ်းဖက်နီးကိုသုံးတဲ့ရိုဟင်ညာလို့နာမည်တက်တာပါနဲ့တက်တာဒီနှစ်ခုကိုကျွန်တော်ခွဲတဲ့နယ်လို့ကျွန်တော်ယူဆရှိတယ်။အဲ့တော့အမြင်နေခမမလာရင်အပြောဆိုတွေမှန်ပြီးတော့တကယ်အန္တရာယ်အစ်မှန်ကိုကျွန်တော်တို့သိနိုင်မှာဖြစ်တဲ့ပြွဲဒီကြီးမှာပြောသားလျော်ဆန္ဒလျော်မပြောကြပဲနဲ့ဒီလေးလေးနက်နက်ထားကြတဲ့နယ်ဒါမှလည်းအဖြစ်မှန်ကိုကျွန်တော်တို့ရရှိမှာဖြစ်တဲ့
ဟုတ်ကဲ့အခုလိုပြောပြပေးတဲ့အတွက်ဒေါက်တာတင့်ဆွေကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ရဟုတ်ကဲ့